အမြတ်တမှုနဲ့ဆင်းရဲခြင်းတွေကိုဖြေရှင်းခြင်းအပြင်ကပ်ပေးလွန်ကာလမှာပုံမှန်မျှတကျန်းမာတဲ့ကမ္ဘာကြီးကိုတည်ဆောက်ဖို့ကမ္ဘာကျန်းမာရေးအဖွဲ့ကြီး WHO ကလှုပ်ရှားမှုတွေကိုလှုပ်ဆောင်နေပါတယ်။ဒီနှစ်တည်းမှာကြားရောက်မဲ့ကမ္ဘာကျန်းမာရေးနေ့အချိန်မှတ်ဖြစ် WHO ကလူသားအားလုံးပုံမှန်ကျန်းမာလာစေဖို့အရေးယူဆောင်ရွက်ချဖို့တောင်းဆိုလာတဲ့ကြေညာချက်တွေကိုထုတ်ပြန်ခဲ့ပါတယ်။ဒီအကြောင်း VOA သတင်းတောင်လီဆာဆွလင်းကသတင်းပေးပို့လာတာကိုကျွန်တော်အမျက်သူကတင်ပြပေးခြင်းပါတယ်။ကာကွယ်ဆေးထိုးခွင့်ရပြီးအသက်ရှင်မဲ့လူတွေနဲ့ကာကွယ်ဆေးမရလို့တည်ဆုံးပွဲရာရှိတဲ့လူတွေဆိုပြီးတော့လူတွေကြား꿰ပြမှုတွေကို COVID-19 ကပ်ပေးကြီးကမိမောင်းထိုးပြလိုက်ရလို့ဆိုပါတယ်။ကမ္ဘာတဝန်းလူ132သန်းနီးပါးကူးစက်ခံရပြီး 1.8 သန်းထက်မနည်းတည်ဆုံးခဲ့တယ်လို့ WHO ရဲ့တောင်းဆိုထုတ်ပြန်တာရဲ့စည်ရင်းနေရဆိုပါတယ်
။ To invest in equitable production and access to COVID-19 rapid tests.Oxygen treatment.
ဆန္ဒပြည်ကြမြတ်တရထုတ်လုပ်ထားပြီးမြတ်တရစက်တက်ကုသရိုင်းနဲ့ကာကွယ်ဆေးရရှိပိုင်ခွင့်တွေရှိဖို့ရင်းနှီးညွှန်းနှံတာမျိုးလိုအပ်ပါတယ်။လူ့ဖွဲ့စည်းရေးကလူရဲဒီလိုဝန်ဆောင်မှုတွေရရှိဖို့အခြေခံကျန်းမာရေးပိုင်းမှာရင်းနှီးညွှန်းနှံကြရမှာဖြစ်ပါတယ်
။ကျန်းမာတဲ့နိုင်ငံတစ်သာစဉ်လောက်ကလူတွေကိုပဲကာကွယ်ဆေးလုံးကြီး640သန်းကျော်လောက်ပဲထိုးနှံရသေးတယ်လို့ WHO ကပြောပါတယ်။လူတိုင်းကပ်ပြီးသင့်နေချိန်မှာအစင်းအဆုံးတွေနဲ့ခွဲခြားခံရသူတွေကအဆိုးဆုံးခံစားကြရတယ်လို့ WHO ညွှန်ကြားမှုTedros Adhanom Ghebreyesus ကပြောပါတယ်။ဆင်းရဲသူတွေနဲ့ချမ်းသာသူတွေအကြားပုံမှန်မျှတမှုရရှိစေဖို့အရေးကြီးတဲ့အပြောင်းအလဲတွေကိုဒီနှစ်တည်းမှာလှုပ်ဆောင်သွားမှာဖြစ်တယ်လို့သူကလည်းဆက်ပြီးပြောသွားပါတယ်။ဆက်လက်ပြီး Tedros ကကာကွယ်ဆေးနှစ်နာတရရရှိရေး COVAX အစီအစဉ်ကနေဆေး36တန်းကိုဆင်းရဲတဲ့နိုင်ငံ86နိုင်ငံကိုဖြန့်ဝေခဲ့ပြီးနှစ်နာတရထုတ်လုပ်ရေးနဲ့ဖြန့်ဝေရေးဟာအခုလိုကပ်ပြီးရဲ့အစုံပိုင်းကာလအထိအတားအဆီးတစ်ခုဖြစ်နေတာကြောင့်အချိန်မြင့်လှုပ်ဆောင်ကြရမယ်လို့ဆိုပါတယ်။ကပ်ပီဟာတိလေရှော့လေကမ္ဘာကျန်းမာရေးစနစ်ကြီးကိုထိခိုက်စေခဲ့ပြီးကမ္ဘာလူဦးရေထပ်ဝက်လောက်ဟာလည်းအခြေခံကျန်းမာရေးရပိုင်ခွင့်တွေကင်းမဲ့နေခဲ့ရတယ်လို့ဆိုပါတယ
် As countries move forward post COVID-19 it will be vital to avoid cuts in public spending on health and other social sectors they will weaken
ကပ်ပီဟာ COVID နောက်ပိုင်းကာလတွေရောက်ရှိနေပြီးကျန်းမာရေးနဲ့ဆက်လူမှုရေးကဏ္ဍတွေမှာဘဏ္ဍာငွေသုံးစွဲမှုကိုဖျက်တောက်ထားရတယ်လို့ရှောင်ရှားကြဖို့အရေးကြီးပါတယ်ဒီလိုလောက်တာဟာကျမရဲ့စနစ်ရဲ့စွမ်းရည်ကိုချိနဲ့စေပြီးအနေကိုတိုးလာစေပါလေ။ရရှိမှာဗန္ဒာရေးဝင်တော့ဝင်ဖို့ဖိအားဖြစ်လာမှာဖြစ်ပြီးရရှိထားတဲ့တိုးတက်မှုတွေလည်းဆက်ရုပ်လာစေနိုင်ပါလေ
။ဆက်လက်ပြီးတက်ထရိုးစ်ကနိုင်ငံတွေအနေနဲ့အခြေခံကျမရေးကဏ္ဍတွေမှာတနိုင်ငံလုံးဝင်ငွေရဲ့တည်ရခံနှုန်းကိုတိုးမြင့်တုံးဆွဲကြဖို့တိုက်တွန်းခဲ့ပါတယ်။ဒါဟာကမ္ဘာလုံးဆိုင်ရာကပ်ဘေးဖြစ်တာမို့ကမ္ဘာလုံးဆိုင်ရာတုံ့ပြန်ဖို့လိုအပ်ပြီးလူတိုင်းဘေးကင်းမှအားလုံးအတွက်စိတ်ချရမယ်လို့လည်း WHO ကြီးကထပ်လောင်းပြောဆိုခဲ့ပါတယ်။